တကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9သန်းနီးပါးရှိနေပြီးသေဆုံးသူ4သန်းနီးပါးရှိလာတဲ့အချိန်မှာလက်ထက်အမေရိကန်နိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေမှာရောဂါကူးစက်မှုနဲ့သေဆုံးမှုကပိုများလာနေပါတယ်။ COVID-19 ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာတော့ရောဂါကူးစက်ခံထားရသူ2သန်းနီးပါးနဲ့သေဆုံးသူ3သန်းကျော်နေပြီဖြစ်ပါတယ်။တခြားဥရောပနိုင်ငံတွေဖြစ်တဲ့အီတလီ၊ပြင်သစ်နဲ့စပိန်တို့မှလည်းသေဆုံးမှုမြင့်တက်နေစေဖြစ်ပါတယ်။လက်တင်အမေရိကတစ်ခုလုံးအတိုင်းအတာနဲ့ကူးစက်သူစုစုပေါင်းတိတက်တမ2သန်းကျော်နဲ့သေဆုံးသူ6သန်းကျော်ရှိရပါမက္ကဆီကိုပေရူးနဲ့အီကွေဒေါနိုင်ငံတွေမှာကူးစက်မှုတိုးလာနေသလိုချီလီနိုင်ငံမှာပြီးခဲ့တဲ့အပတ်အတွင်းသေဆုံးမှု90ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်ဘရာဇီးလ်နိုင်ငံကတော့ကမ္ဘာမှာ COVID-19 ကူးစက်မှုဒုတိယအများဆုံးဖြစ်ပြီးကူးစက်ခံထားရသူ6သန်းကျော်နဲ့သေဆုံးသူ35000ကျော်ရှိတယ်လို့ Johns Hopkins Coronavirus သုတေသနစင်တာတင်းနီနီနီစီးရင်းတွေရသိရပါတယ်နိုင်ငံရေးသဘောထားကိုက်ညီမှုမရှိတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းဘရာဇီးလ်နှုတ်ထွက်မယ်လို့သမ္မတဂျဲဘောဆိုနာရိုကတောက်ချန်လေးကချင်းချောက်ပြောဆိုထားတာပါ COVID-19 ကရောဂါနဲ့ပတ်သက်လို့ WHO ကတရုတ်နိုင်ငံဘက်ကကူညီရည်တည်ပေးနေတယ်လို့ American သမ္မတဒေါ်လန်ထရမ့်ကဆွဆွဲပြောဆိုထားပြီးတော့ WHO အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ကြောင်းနဲ့ရန်ပုံငွေတွေရဆိုင်မှာဖြစ်ကြောင်းနဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းကကြေညာထားပါတယ်ဥရောပတလွာကာယောဂရိုက်ခတ်မှုကိုအကြီးအကျယ်ကြုံနေရပေမဲ့အသွေးအနှာနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြင်ဖွင့်ပေးနေပြီလည်းဖြစ်ပါတယ်။နေဆက်ဒေသအလုံးကိုတော့အစောဆုံးခရီးသွားရသည့်အစားဖြစ်တဲ့ဇူလိုင်လလောက်ကိုပြန်ဖွင့်နိုင်မယ်လို့မျှော်မှန်းထားကြောင်းဥရောပသမဂ္ဂအဖွဲ့ကစနေနေ့ကပြောပါရဲ့ရှင်။